ဆီးရီးယားနိုင်ငံမှာဒီအာဆက်အစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေကိုဖျက်သိမ်းပစ်မယ်လို့တဘုံကောင်းဆောင်ကကြေညာခဲ့ပါတယ်။အကျဉ်းထောင်တွေကိုလည်းပိတ်ပစ်ပြီးတော့ဖမ်းဆီးခံရသူတွေအပေါ်နှိပ်စက်တပ်ဖြတ်သူအားလုံးကိုလိုက်ရှာအပြစ်ပေးမယ်လို့အာဆတ်ကိုဖြုတ်ချခဲ့တဲ့တဘုံဖွဲ့ကတွေရဲ့ဒီကောင်းဆောင်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။လက်ရှိဆီးရီးယားကိုဦးဆောင်နေတဲ့ HDS တဘုံအဖွဲ့ကောင်းဆောင်အဘူမိုဟာမက်အယ်ဂျလာနီကအရင်အစိုးရရဲ့လုံခြုံရေးတပ်တွေကိုဖျက်သိမ်းမှဖြစ်တယ်လို့နာမည်ဆိုးနဲ့ကြော်ကြားတဲ့အကျဉ်းထောင်တွေကိုပိတ်ပစ်မယ်လို့ Reuters သတင်းဌာနကိုပြောကြားခဲ့ပါတယ်။တခြားနိုင်ငံတွေကိုထွက်ပြေးသွားတဲ့နှိပ်စက်ညှဉ်းပန်းသူတွေကိုလည်းဒီဆီးရီးယားကိုပြန်ပို့ပေးဖို့အတွက်တောင်းဆိုခဲ့ပါတယ်။ Al-Qaeda နဲ့ဆက်နွယ်တဲ့ HDS အဖွဲ့ကို American အစိုးရကုလသမဂ္ဂနဲ့ EU ဥရောပသမဂ္ဂတို့ကအကြမ်းဖက်အဖွဲ့အစည်းဖြစ်တဲ့သတ်မှတ်ထားချိန်မှာနိုင်ငံသားအစိုးရတွေကဒီအဖွဲ့ကိုတတိထားဆက်ဆံနေကြပါတယ်။ဆီးရီးယားနိုင်ငံမှာအလုံးပါဝင်ပြီးတော့နိုင်ငံရေးကိုဘာသာရေးမလျော်ပဲအများယုံကြည်လက်ခံနိုင်တဲ့အစိုးရပေါ်ပေါက်ရေးအတွက်ကိုအသွင်ကူးပြောင်းတဲ့လုပ်ငန်းစဉ်တွေမှာကူညီဖို့အဆင်သင့်မယ်လို့ဒီမိုကရေစီနိုင်ငံကြီးတွေပါဝင်တဲ့ G7 အဖွဲ့ခေါင်းဆောင်တွေကဒီကနေ့ကြာတာပရိနေမှာကြေညာချက်ထုတ်ပြန်ပါတယ်။အာနာရှင်ဘာရှားအယ်အာဆတ်ရဲ့24နှစ်ကြာအုပ်ချုပ်မှုအဆုံးသတ်သွားပြီးတဲ့နောက်မှာနိုင်ငံရေးအသွင်အကူအပြောင်းမှာတရားဥပဒေစိုးမိုးရေးအမျိုးသမီးအခွင့်အရေးအပါအဝင်လူတိုင်းရတဲ့အခွင့်အရေးတွေနဲ့လူနည်းစုတွေရဲ့အခွင့်အရေးတွေကိုအသေးချာကာကွယ်ဖို့နဲ့ပြင်လဲပွင့်လင်းမြင်သာဖို့အသေးချာဆောင်ရွက်သွားရမယ်လို့ G7 ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။